to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆီးရီးယားရှေ့ပိုင်းက IS စစ်တမ်းစစ်သွေးကြွတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေမှာအရက်သားတွေလိုက်ပတ်လာတဲ့ထရက်ကားတွေထွက်လာတာဒီနေ့ပဲတွေ့ရပါတယ်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းလွာတွေကတော့ဒီမနေ့ပလောဝါမြို့ကရဲစခန်းတစ်ခုကိုရခိုင်လက်နက်ကင်ဖွဲ့အေအေကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုအပါအဝင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေဖြစ်လာအောင်ဖိုက်ခေါ်တိုက်တွန်းခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မိခိုးအပေါ်မှာ
လက်ရှိရကျွန်တော်လောက်နိုင်ငံကလာလာနေနေပြီးတော့လာဖို့တော့ရှိနေတယ်လို့တော့သိနေရတယ်ဆိုတော့လည်းအရင်အချိန်တိုတွေမှာဦးစားပေးဖို့ဒီကျေ
ရခိုင်ပြည်နယ်ထဲမှာယင်းနှိမ့်နှံမှုဆိုင်ရာဒီလှုပ်ဆောင်ချက်တွေအပေါ်မှာသုံးသက်ချက်အမြင်သဘောထားတွေနဲ့အတူရိုဟင်ညာတွေကိုလူကုန်ကူးမဲ့သူတွေလို့တန်တရားဖြစ်ပြီးတော့ဂျာမန်ရုတ်တံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ညာဒုက္ခသည်တွေကဝိုင်းပြီးတော့ရိုက်လွှတ်လိုက်ကြတဲ့သတင်းနောက်ဒီထိုင်းမြန်မာနယ်စပ်မှာတော့နယ်စပ်ကုံသွဲရေးပို့ပြီးတော့မှလွယ်ကူချောမွေ့စေဖို့အမှတ်နှစ်တရားစင်ကိုလာမယ့်ဧပြီလဇန်မှာဖွင့်နေတော့မယ့်အကြောင်းသတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံတွေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။စီးရီးယားနိုင်ငံရှေ့ပိုင်းက IS စစ်တမ်းစစ်သွေးကြွတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ဘက်ကစီဝါကနေအရက်သားတွေလိုက်ပတ်လာတဲ့ထရက်ကားတွေထွက်ခွာလာတာဒီကနေ့ပဲတွေ့ကြရပါတယ်။ယူရနိုင်ငံနဲ့နေဆန်နီလူသူအလန့်ဝဲရဲ့ဒေသကကြေးရွာမှာနောက်ထပ်အရက်သားတွေဘလောက်ကျန်နေသေးတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ထရက်ကားရင်နှန်းကိုတော့အမေရိကန်ကထောက်ခံမှုပေးထားတဲ့ Syria Democratic အင်အားစု SDF တပ်ဖွဲ့တွေက12တနက်တပ်ဆင်ထားတဲ့ထရက်ကားတွေနဲ့စောင့်ချက်ထွက်ခွာလာခဲ့ကြတာပါ။အရက်သားတွေကိုကယ်ထုတ်ဖို့အစီအစဉ်တွေကြန့်ကြာခဲ့ပြီးတဲ့နောက်မနေ့တုန်းကတော့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်။အရက်သား2000လောက်ကယ်ဆယ်နိုင်ငံပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကဘက်ကစ်ယူဟာဆွန်ပိုင်းကိုလေကြောင်းစစ်ဆင်ရေးတာမကလက်နက်ကြီးတွေတက်ခဲ့ခဲ့တာပါညမောင်းတပ်ဖွဲ့ရဲ့လေကြောင်းထိုးစစ်တွင်ကြီးရွာနောက်ပိုင်းကပြစ်မှတ်တော်များကိုထိမှန်ခဲ့တဲ့အကြောင်းလဲ SDF တပ်မတူဖြစ်တဲ့ Adnan Afrin က VOA ကိုပြောပါတယ်ထိုးစစ်ကြောင်းစစ်သွေးကြွတွေထိနာနေချိန်မှာအရက်သားတွေထွက်ပြေးတင်းရှောင်မှုအခွင့်ရခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါလေကြောင်းစစ်ဆင်ရေးကြောင်းရန်နဲ့ချီအရက်သားတွေထွက်ပြေးလွတ်မြောက်လာသလို IS တက်ခဲ့ရေးသမားတချို့ကိုလည်းဖမ်းဆီးရမိခဲ့ကြောင်းလဲ SDF တပ်မကပြောဆိုခဲ့ပါတယ်ညမောင်းတပ်ဖွဲ့နဲ့ SDF တာဝန်ရှိသူတွေကတော့ရန်နဲ့ချီတဲ့စစ်သွေးကြွတွေရွာထဲမှာကျန်နေဆဲဖြစ်ပြီးတတော်များများလည်း200ကီလိုမီတာရာခိုင်နှုန်းလောက်အကျယ်ရှိတဲ့နယ်မြေထဲမှာရွက်ပြင်တဲတွေထုတ်ပြီးစုဝေးနေတယ်လို့ယူဆထားကြပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်အန္တရာယ်တိတိတသားရော့မသွားသေးသေး၍မြောက်ကိုရီးယားအပေါ်အမေရိကန်ကစီးပွားရေးအရပိတ်ဆို့တန်းခတ်ထားတာကိုရှော့ပေါ်ပေးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကပြောကြားလိုက်ပါတယ်။နျူကလ িয়ার လက်နက်ရရော့သွားတယ်လို့အခိုင်အမာမယုံကြည်သေး၍ဖိအားတွေဆက်ပေးနေမှာဖြစ်တယ်လို့ဝန်ကြီးပန်ပေယိုက NBC သတင်းဌာနနဲ့မင်းမြန်ကမှပြောကြားခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့သတင်းတပတ်အလိုမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဗီယက်နမ်မှာတွေ့ဆုံကြတဲ့အခါခေါင်းဆောင်နှစ်ယောက်လုံးတကယ်ကိုသမိုင်းဝင်ဖြစ်မဲ့ဆောင်ရွက်မှုတွေလုပ်မယ်လို့မျှော်လင့်တယ်လို့လည်းဝင်းကြီးပေါင်ပီယိုကပြောပါတယ်ပထမတစ်ချိန်ခေါင်းဆောင်နှစ်ယောက်စင်ကာပူမှာတမိုင်းဝင်တွေ့ဆုံခဲ့ကြတော့ကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်ဝေဝဝသဘောတူခဲ့ကြပေမဲ့လက်တွေ့တိတာတဲ့နောက်ဆက်တွဲဆောင်ရွက်မှုတွေမရှိခဲ့ပါဘူး
အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွဲနဲ့လူမျိုးများတွေ့ချီအောင်တက်ခတ်ဖို့ကြံစည်သူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့2ကိုပြည်အစုတရားစီရင်ရေးအာမခံပေးဖို့ညှင်းဆန်လိုက်ပါတယ်။ဒီလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်မယ့်သတင်းနှစ်ပတ်တွင်ခရစ္စတိုဖာပေါ်ဟတ်ဆန်ကိုအာမခံမပေးဘဲဆက်ဖမ်းထားဖို့ဝါရှင်တန်ဒီစီနဲ့ကက်ရက်ရှိနေတဲ့မေရီလန်းပြည်နယ်ကပြည်အစုတရားစီရင်ရေးချားစ်ဒေးကမနေ့ကပဲဆုံးဖြတ်လိုက်တာပါ။ တန်ရရှိသူကိုတော့မွေးစီဝါနဲ့လက်နက်တွေတွေ့ရှိမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်မှာရှာရှာပါပါမကြုံဘူးလားအောင်အပြစ်မဲ့အရတားအမြောက်များကိုတပ်ဖြတ်မဲ့အစီအစဉ်ကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းလဲတရားရုံးကိုတင်ပြထားတဲ့မှတ်တမ်းတွေမှာဖော်ပြခဲ့တာပါ။သူနေထိုင်ရာတပ်ခန်းတွဲတစ်ခုမှာတနက်15လက်နဲ့တူထောင်ချီတဲ့ချိန်ကြီးစံတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။သူကိုဘာကြောင်းနဲ့စတင်စုံစမ်းထောက်လှမ်းခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အာနာဘန်နေကဘက်ကပြောဆိုထားတာမျိုးမရှိပါဘူး။
သမ္မတဒေါ်လာ ထရမ့်ရဲ့နှစ်ရှည်အကြံပေးတယောက်ဖြစ်သူ Roger Stone ကိုအထူးစုံစမ်းရေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့မှုနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ပြောခြင်းမပြုရလို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။သူ့ရဲ့အမှုကိုကင်တွယ်စစ်ဆေးနေတဲ့တရားသူကြီးအမျိုးသမီးရဲ့ရုပ်ပုံပေးမှာတနက်ပြတ်မှတ်လို့ပုံနဲ့တွဲပြီးတော့လူမှုကွန်ရက်ပေါ်မှာတင်ခဲ့တာကြောင့်ရှားသာဘရီနေတော့ကတရားရုံးမှာအခုလို့သူ့ကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပုံတင်တဲ့အပေါ်မှာ Roger Stone ကတောင်းပန်ပေမဲ့သူ့ကိုပြောခြင်းအားပြောခွင့်မပေးနိုင်တော့ဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်။ Stone ရဲ့လောက်ရဟာခုခံခြေပါလို့ဖြစ်နိုင်ဘူးလို့သူ့ရဲ့ရှေ့နေကိုယ်တိုင်ကလည်းပြောကြားခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမတိုင်ခင်က Trump နဲ့ပြိုင်ဘက် Hillary Clinton ကိုထိခိုက်အောင်လို့ Hackery C ကနေ WikiLeaks ရရှိထားတဲ့ email တွေကို Trump စီယုံရေးတာဝန်ခံတွေနဲ့ပေါင်းပြီးတော့ရရှိအောင်စ조사မှုကြောင့်အထူးစုံစမ်းရမှု Robert Mueller က Roger Stone ကိုရာဇဝတ်မှုနဲ့တရားစွဲထားတာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မတိမငြိမ်းအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြပါလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဝန်ဆက်စုကြီးကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်နိုင်ငံတကာကအမြင့်ကြီးကျယ်နဲ့ရှုမြင်မှုလိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မိန့်ခွန်းထဲမှာတော်ဝန်ဆက်စုကြီးကပြောဆိုလိုက်တာပါ
။ For too long the international community's attention has been focused narrowly on negative aspects related to problems in North Rakhine.
နိုင်ငံတကာတိုင်ဝမ်ရဲ့အာရုံစိုက်မှုကငြင်းငြိမ်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကြည့်ပေးနိုင်တဲ့ရခိုင်ပြည်နယ်အတွင်းအများပြားရှိနေတဲ့အလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တင်းမာမှုတွေကအမြင့်ချင်းများစွာကာလကြာရှိအာရုံစိုက်နေခဲ့တဲ့အကြောင်းဒေါက်တာဆက်စစ်ကြီးပြောဆိုလိုက်တာပါစီးပွားရေးခွင့်လန်းတွေပုံမပွင့်လင်းလာမှုရဲ့အကျိုးကျေးဇူးတွေကိုမြန်မာနိုင်ငံခံစားနေရတဲ့အချိန်မှာရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေကိုတော့ပြည်ပြည်ဝဝထုတ်ပေါ်အသုံးမချနိုင်သေးတဲ့အကြောင်းလဲထောက်ပြခဲ့တာပါအနေကံပြပကတ်တွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာရေရှည်တည်တဲ့မဲ့ဒေသဖွံ့ဖြိုးရေးအတွက်စီးပွားရေးခွင့်လန်းတွေဖန်တီးဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွန်းကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညွန်းတပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲလူခွင့်ရေးပြဿနာတွေနဲ့ဒီနှစ်စပိုင်းမှာပဲဘူးစီတော်မြို့နယ်မှာရှိတဲ့ရဲကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြီးထွားလာနေချိန်မှာပဲရင်းနှီးမြှုပ်နှံသူတွေကိုစွဲဆောင်မှုကြိုးပမ်းတဲ့အနေနဲ့ငပလီပန်းဖြေခန့်ချိန်မှာဒီသတင်းပတ်ထဲညီလာခံကျင်းပနေတာပါရခိုင်ပြည်နယ်အစိုးရကတော့စိုက်ပျိုးရေးမွေးမြူရေးငါးဖန်းလုပ်ငန်းတဘာပေါင်းချင်းနဲ့ခီးသွွားလုပ်ငန်းစတဲ့ခဏတွေမှာရင်းနှီးမြှုပ်နှံလောက်ကင်မဲ့သူတွေရောက်လာကြဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်
နေပြည်တော်လွှတ်တော်စာဦးရည်နာမှာအဝေးထိန် drone ယင်လွှတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြင်သစ်ကဘာလက်ခီးတဲ့တယောက်ကိုဒီကနေ့နေပြည်တော်တရားရုံးမှာရုပ်ထုတ်ခဲ့ပါတယ်အသက်28နှစ်အရွယ်အထူးအဒစ်ကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွွားဧည့်သည်ဖြစ်ပြီးတော့ drone ယင်လွှတ်လို့မရတာကိုမသိဘဲမိုင်မဲစွာလွှတ်တင်ခဲ့သူဖြစ်တယ်လို့ဥတ္တရသီရီတရားရုံးမှရုံးထုတ်ခဲ့တာကိုလာတဲ့ပြင်သစ်တန်ယုံကတပ်မှု Frederick Anger ကပြောကြားခဲ့ပါတယ်။28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလွတ်မြောက်အောင်အဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ Arthur Disclo ကို Twin Gun ထုတ်ကုန်ဥပဒေပုံမှန်ရှင်နဲ့တရားဆွဲထားပါတယ်သူပါကြောင့်လွှတ်တော်အစအဦးရီနားမှာ drone ယင်လွှတ်တင်ခဲ့တယ်လဲဆိုတာမသိရသေးပါဘူးတကယ်လို့အပြစ်ချီကြောင်တွေ့ရှိရင်တော့ထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါတယ်2019အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားသတင်းတောက်2ယောက်နဲ့အတူဒီမြန်မာသတင်းတောက်ကိုအောင်နိုင်ဆိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်အစအဦးနားမှာ drone ယင်လွှတ်တင်ဖို့ကြိုးစားမှုနဲ့ဖမ်းဆီးခဲ့ပါတယ်
တူရကီနိုင်ငံမှာ2016ခုနှစ်ဇူလိုင်လကမအောင်မြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုကြိုးပမ်းမှုနဲ့ဆက်နွယ်ပြီးရာနဲ့ချီတဲ့စစ်ပစံရတာဝန်ရှိသူတွေအိမ်တွေကိုတူရကီရဲတပ်ဖွဲ့ကဒီနေ့ပဲဝင်ရောက်စီးနှင်းရှာဖွေပါတယ်။ မရိကန်နိုင်ငံမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုရှိတယ်လို့ဆိုရဲဆွဆွဲချင်းနဲ့လည်းစစ်မှုထမ်းအများပြားကိုအစိုးရရှိနေုံကတရားဆွဲဆိုခဲ့တာပါဘာသာရေးဆရာကူလန်ရဲ့ Hesmat လှုပ်ရှားမှုဟာသတင်းမီဒီယာရင်းနဲ့တရားရေးဌာနပေါင်းနဲ့တူရကီလူမှုအတိုင်းဝိုင်းမှာဩဇာလွှမ်းမိုးနေစေဖြစ်ပြီးဆရာနာသိမ်းမှုကြိုးပမ်းမှုကိုလည်းကူလန်ကိုထောက်ခံသူတွေရဲ့လောက်ရဖြစ်တူရကီအစိုးရကပြစ်တင်ပြောဆိုထားပါတယ်အစိုးရရဲ့နေနေမှုတွေကြောင့်အတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းတဲ့လောက်ရအဖြစ်နဲ့လည်းဆွဆွဲချက်တွေပုံမှုကြီးထွားလာနေကြတာပါဘာသာရေးခေါင်းဆောင်ကူလန်ကတော့လူ150ထက်မနည်းသေဆုံးခဲ့ရတဲ့2016ခုနှစ်ကမအောင်မြင်တဲ့ဆရာနာသိမ်းမှုကြိုးပမ်းမှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညင်းစင်ထားပါတယ်
ဘရာဇီးလ်နိုင်ငံနဲ့ဆက်နေတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဇက်ကိုသမ္မတနီကိုလတ်စ်မာဒူရိုကပိတ်လိုက်တယ်လို့နိုင်ငံသားကအထောက်အပံ့တွေနိုင်ငံတွေသွင်းဖို့ကိုလံဘီယာနိုင်ငံကစ조사နေတာကိုမရရင်ကိုလံဘီယာနဲ့နေဆက်ကိုလည်းပိတ်ပြင်မယ်လို့ချိန်ချောက်လိုက်ပါတယ်။နေဆက်မှာမငင်မသက်ဖြစ်တောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ပေးထားတဲ့အတိုင်းကိုလံဘီယာသမ္မတလိုက်မလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတမဒူရိုကပြောကြားပါတယ်။အမေရိကန်ကအဓိကပေးပို့ထားတဲ့စားသောက်တွေဆေးဝါးတွေနဲ့တခြားကူညီထောက်ပံ့မှုတွေဟာဗင်နီဇွဲလားနိုင်ငံတွေကိုပေးပို့နိုင်ဖို့အတွက်ကိုလံဘီယာဘက်ကကိုတောင်တွေထဲမှာအသင့်ရှိနေပါတယ်။စစ်တပ်ကအေးအားနဲ့တားဆီးမယ်လို့ချိန်ချောက်ထားပေမဲ့ဂျားဖြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံဟွမ်ဂွိုက်တို့ကတော့အထောက်အပံ့တွေကိုနိုင်ငံ내ရအောင်တည်မယ်လို့ကတိပြုထားပါတယ်။ကိုလံဘီယာနယ်စပ်မှာအကူအညီတွေယူသွားဖို့တွားယူဖို့အတွက်ဟွမ်ဂွိုက်တို့ဥဆောင်တဲ့ရင်နန်းကြီးဟာကရာကတ်စ်မြို့တော်ကနေကိုလံဘီယာနယ်စပ်ကိုအခုတွားနေပါပြီ။သမ္မတမဒူရိုကတော့အမေရိကန်ကနိုင်ငံကိုကူးကျူးကျော်ဝင်ရောက်ဖို့အစားပြုတဲ့အနေနဲ့အကူအညီတွေကိုပို့နေတာလို့ဆိုပြီးတော့ပိတ်ပင်တားဆီးဖို့အမိန့်ထုတ်ထားပါတယ်ရှင်။
Direct from Washington, the voice of America, VOA.
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်တည်းထဲနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။စီရေးပရိပခတွေတင်းမာနေစေမြမတမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေတို့အကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်သလိုတိုက်ပွဲတွေအတွင်းမှာအရသာတေဆုံမှုတွေနဲ့ဖမ်းဆီးခေါ်ဆောင်မှုတွေဖြစ်ပွားနေပါတယ်။ဒီမနက်မှာလည်းပလောဝမြို့နယ်ဘက်ကရဲစခန်းတစ်ခုကိုအေအဖွဲ့ကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုပါဝင်ကြေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။အခြေအနေပြည်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဒီနေ့တောက်ကြနေမနက်ဘက်မှာရခိုင်တပ်မတော်ကနေချင်းမြင့်နယ်ပလောဝမြို့နယ်လေးမြို့ချောင်းထဲကန်ထောင်ရဲစခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးစခန်းမှုနယ်အဖွဲ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွဲဖက်တွင်းရင်မှုဘုံမှုချုပ်စော်မင်းတွန်းက VOA ကိုခုလူပြောပါတယ်။ကန
်ထောင်ရဲစခန်းကမနက်၄နာရီလောက်မှာအဲတန်တောင်ကဘာသာတုံးကစခန်းမှုလာခေါ်တယ်။စခန်းမှုကဆလိုက်ပြီးပါကျောက်ဆိုင်ဒီပါပါလေသူ့ကိုလာခေါ်တယ်လာခေါ်တဲ့အကြောင်းပြကြနေပြီးခေါ်သွားတာပါဗျာလက်နဲ့ဒီအဆရာရှိတယ်ဆိုပြီးလာခေါ်တယ်တော်လုံးဝင်းရောက်မှာအေးနဲ့သူ့ရဲ့လိုက်တော့တာတော့ရဲတက်ပြက်ကြီးရဲ့ရဲတက်သားတယောက်ပဲလိုက်သွားတယ်တော်လုံးဝင်းအလွန်မှာဖမ်းထားလိုက်တယ်တော့လုံးဝတက်ပြက်ကြီးကိုပြန်လွတ်လိုက်တယ်ပြန်လွတ်လိုက်တော့ကြာအဲ့ရဲစခန်းကိုလက်နဲ့ထားခိုင်းတယ်ကိုဝိုင်းထားတယ်လို့ပြောတယ်ရဲတက်ပြက်ကြီးကတော့လက်နဲ့မချဘူးဆိုတော့ရဲစခန်းကိုစားတော့ကြာ၄နာရီ40လောက်မှာလက်နဲ့ကြီးနဲ့ပြည့်တယ်၈နာရီလောက်မှာတခါထပ်ကြတာလူငယ်30 30လောက်နဲ့ရဲစခန်းဝင်တိုက်တယ်ဆင်းလိုက်ခွဲလောက်မှာတော့ပြီးသွားတယ်ရဲစခန်းတော့မကြောက်ဘူးတက်ကလည်းနေနေရှင်နေကြီးဟုတ်တယ်ဆိုတော့ဒီတော့ပြန်ထိန်းတယ
်တန်ထောင်ကြီးရရဲစခန်းမှုစလိုင်းပြီးပါနဲ့တူကြီးရအုပ်ချုပ်ရေးမှုဥချဟော်တို့ကိုအေအေတက်ကဖမ်းဆီးသွားကြောင်းရဲစခန်းမှုရဲ့ဆွေမျိုးသားချင်းတို့ကအတည်ပြုခဲ့ပါတယ်ရခိုင်တပ်မတော်ကလည်းရဲစခန်းစီးနှင်းတိုက်ခတ်မှုတွင်ထိခိုက်မှုရှိခဲ့တာကိုတော့အသေးစားအတည်မပြုနိုင်သေးပါဘူးဒီကနေ့တောက်ကြံနေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရန်ချောင်းသေးတာရောင်မြင်ကျေးရွာအုပ်စုနလိပ်ကျေးရွာနားမှာမြမတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်အနီးနားစင်ဦးရွာသား160ကျော်ဟာကြောက်ကြကျေးရွာဘက်ကိုတင်းချောင်လာကြတာကြောင့်စစ်ဆောင်တွေကိုနေရာချထားပေးနေရတယ်လို့ကြောက်ကြရွာအုပ်ချုပ်ရေးမှူးဦးအောင်စော်ကအခုလိုပြောပါတယ်
ဒီကရန်ဆောင်ဖြောင်းနလိပ်ကျေးရွာဤစစ်ဘက်ကတောင်ထမှာလို့ပြောပါတယ်လက်မရှိတာသူကြားပါတယ်အဲ့ဒါကိုကြောက်လို့အော်ရွာကတရားဆောင်စီလောက်ပါပါတယ်ဦးဆောင်စုကလက်စစ်ချုပ်အမကြောက်လို့ပါအဲ့ဒီနေရာမှာမနေရလို့စစ်ပစ်ဆောင်ဖတ်ပြီးလာကြတယ်
တိုက်ပွဲဖြစ်ပွားရာနလိပ်အရှိချမ်းတောင်တန်းနဲ့စင်ဦးရွာဟာနှမန်းကြောကြောကွာဝေးပြီးစိုးရင်စိတ်တွေကြောင့်နေရကနေသိမ်းချောင်လာတယ်လို့ဦးအောင်စောကပြောပါတယ်ဒီနေ့မွန်းလွဲပိုင်းမှာကြောက်တော်မြို့နယ်ကစီချောင်းဆယ်မြောက်ဘက်မှာတမ္ပရောနဲ့ရခိုင်လက်နက်ခံအေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇီချောင်းဆယ်ကိုရောက်နေတဲ့ကြောက်တော်မြို့နယ်လူမှုကွန်ရီရေးဖွဲ့ဝင်ကိုကျော်လှမ်းမြင့်ကပြောပါတယ
်ဇီချောင်းဆယ်ဘက်မှာဖြစ်နေတယ်ဒီကတာတော့လက်နက်ကြီးတယ်နဲ့လက်နက်ငယ်တယ်နဲ့ကြားရတယ်ကျွန်တော်တို့ကဒီမနေ့ကပဲဒီဇီချောင်းဆယ်နောက်ကိုရောက်နေတယ်အချိန်ကဒီတနားကြီးလောက်ကစားလို့ကြားရပါတယ်ဒီဆောင်စီရောဒီကြောက်တော်နေ6မိုင်ခွဲလောက်ရှိမှာပေါ့ကြောက်တော်ရှိဖက်နောက်မှာပါ
တိုက်ပွဲဖြစ်တဲ့နေရာကတော့စီချောင်းဆယ်မြောက်ဖက်မင်းနတ်ဆယ်ရှိဖက်ခကျူးပုံတောင်တန်းထက်ပန်းချကျော်လမ်းနေရာလို့ဒေသခံတွေကခန့်မှန်းပြောဆိုနေကြပါတယ်။ဒ
တရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီဘဝနဲ့တပ်ရင်းနဲ့မှာဘလဝန်နဲ့တင်ရင်းရရဲ့အရှိတ်တောင်တွေမှာအဲ့ဒီဖြစ်ကြတယ်နောက်ပြီးတော့ဒီဒီကစားနေတဲ့နယ်ဒီမြောက်ဦးနယ်နဲ့အာဖဂန်ကျေးရွာရဲ့အရှိတ်တောင်တွေမှာညနေ6:00နာရီကနေပြီးတော့တိုက်ပွဲဖြစ်တာပေါ့အဲ့ဒီမှာတေဂျာရောဒိဋ္ဌာမိကြတယ်ဒါမှဒီလက်နက်ကအင်အား200လောက်ကနေပြီးတော့ကျွန်တော်တို့ဒီခန်းကန်ရဲ့ရှိနေတဲ့ပိုးကြီးစင်လာတဲ့ပုံစံမျိုးတွေတိုက်ပွဲဖြစ်တယ်ညနေကတော့6:00ကျခုနော်ဒါနဲ့တော့မတက်ဘူးဆိုတော့နောက်ပြီးတော့ဒါရပ်ပြီးလေဟိုအများကြီးရှိတယ်ရန်သူကြီးကနေပြီးတော့လက်နက်ကအပေါင်းဆောင်တွေတင်းစီရမိတာရှိတယ်
တိုက်ပွဲဖြစ်ပွားပြီးထင်းရှာငါးရှာနေတဲ့ရောင်မြင်ကျန်နေကန်သာစီကြေးရွာသားငါးဦးပျောက်ဆုံးသွားခဲ့တယ်လို့ဖေဖော်ဝါရီ23ရက်နေ့မှာမိရှုထားတဲ့အလောင်းကိုတွေ့ရတယ်လို့ကျန်နေကန်ကြေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ကြေးရွာပျောက်နေတဲ့လူတွေကတဲ့လင်းနဲ့သွားပြီးတော့အဲ့ဒီအိတ်ခေတဲ့နေရာထဲအပေါ်ကနေပြီးတော့ရေကြောင်းနေပြီးတော့တဲ့လင်းနဲ့ထန့်တယ်လာတာအဲ့တော့ဒါကတော့ဒီကြပါတာအဲ့တော့ဒါဆက်တဲ့တွေကရှိတယ်လူကမရှိဘူးကျွန်တော်ဒီထွေအောင်ယူနေရောဒီရေစခန်းတွေရောအကုန်လုံးတော့ဆုံးကြတော့ပြီလေရေနေကညာဆစ်တနာလောက်မှဒီအူးဆစ်ဖြစ်တဲ့နေရာရန်အောင်ပြန်ပြောအုပ်ချုပ်ရေးမှူးစီကဖုံးလာတယ်ဒီအလောင်းပူကောင်းဒီမှာမှာမင်းချိုးလို့ရှိတယ်လို့ပြောတယ်သူတို့မြို့သားစုဆုံးကြစီတော့20ရက်နေ့ကျွန်တော်တို့အဲ့ဒီနေရာတော့သွားပြီးပြေးတယ်အဲ့ဒီမင်းချိုးတဲ့နေရာကိုသူတို့ကမှန်းလို့မရတာဘူးအကုန်လုံးကဒီမင်းမှန်းကြမ်းတာဘူ
းကျော်သားတွေကိုမြမတတ်မတော်ကနေဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုဆွဲချက်တင်ပြောဆိုခဲ့ပါတယ်
အဲ့ဒီတည်းကနော်ဒီလိုခေကူမဆတာနေတယ်လေအဲ့ဒီယာသားတွေကိုဒီလက်တက်ကနေပြီးတော့ဘယ်လိုပါစီကိုတောင်းတယ်လို့ပြောနေနေနေတိုင်းမှာဒီလိုဒီမီချိုတတ်ထားပြီးတော့ဥစ္စာတွေဖြစ်နေတယ
်အေးရဲ့ဆူဆွဲချက်ပေါ်မှာတမတော်တရင်မှပြန်ကြားရေးတွဲဖက်တွင်းမှုဘုံမှုကျုပ်စွန်မင်းထွန်းကတော့မဟုတ်မှန်ကြောင်းညင်းဆိုခဲ့တယ်လို့တန်တရားဖြစ်เสียသူတွေကတော့ဖန်စီစစ်ဆေးမှုတော့ရှိနေတယ်လို့ဆိုပါတယ
်ဆွဲချက်ပါမရှိပါဘူးမရှိပါဘူးကျွန်တော်လည်းဒါတော်တော်ထားကြည့်လေဖန်စီခင်းခင်းထားတဲ့လူအဲ့ဒီတည်းမှာတော့တယောက်တော့ရှိတယ်အစ်တောင်ဘက်မှာရေကြိုးကြောင်းဘက်မှာတယောက်ရှိတယ်အဲ့ဒါတွေတော့ရေစခန်းမှာတရားဝင်စစ်ဆေးတရရှိတယ်ဖန်စီထားရှိရင်ဖန်စီထားတာစစ်ဆေးနေရာရှိရင်စစ်ဆေးနေရာရှိတယ်တော့
ဖေဖော်ဝါရီ20ရက်နေ့ကတမတော်နဲ့အေးအေးစစ်ရေးပဋိပက္ခကြောင့်ရသေးတောင်မြို့နယ်မင်းဘူးကျေးရွာကအမျိုးသမီးဦးတိတ်ဆုံးသွားပြီးကလေးငယ်သူဦးနဲ့မျိုးသမီးသူဦးပါထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြစ်နယ်ပလောဝမြို့နယ်တွင်မှမြမတမတော်နဲ့အေးအေးဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာနေသလိုစစ်ဘေးတင်းရှောင်နေရတဲ့သူတွေလည်းတိုးပွားလာနေပါတယ်ခင်ဗျာ။
နိုင်ကိုရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါန်ဆန်းစုကြည်တက်ရောက်တဲ့ရခိုင်ပြည်နယ်မှာကျင်းပနေတဲ့2019ရခိုင်ရင်းနှီးမြှုပ်နှံမှုပြပွဲအကြောင်းတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ရဲ့ပထမဦးဆုံးချိန်2019ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲမှာတော့တရုတ်အိန္ဒိယဂျပန်နဲ့ထိုင်းအာရှနိုင်ငံတွေကစီးပွားရေးကိုယ်စားလှယ်တွေအများဆုံးတက်ရောက်ခဲ့ပြီးတော့ဒီလိုခွင်လန်းနေရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေရှိလာအောင်ဒီပွဲကိုစီစဉ်တာလို့နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါကတော့အနောက်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအလားအလာနည်းနေတဲ့အချိန်မှာအာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်မှုအလေးပေးသွားဖို့ရှိနေကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ရခိုင်မြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်အရေးနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေရကြောင်းအနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုအလားအလာသိမ်းမရှိရကြောင်းအာရှဒေသတွင်းကရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေကိုဆွဲဆောင်တဲ့ကြိုးပမ်းမှုတရက်ဖြစ်တယ်လို့စီးပွားရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကမြမစီးပွားရေးရင်းနှီးမြှုပ်နှံမှုမှာရှေ့တန်းပြန်ရောက်လာတာကဂျပန်ဖြစ်ပြီးအစိုးရအနေနဲ့တရုတ်အိန္ဒိယပြင်အာဆီယံနိုင်ငံတွေကိုလည်းရင်းနှီးမြှုပ်နှံမှုမှာအားထားသွားမယ်သဘောမျိုးရှိနေရလို့သုံးသပ်ပါတယ်။
စီးပွားရေးဒီဟာကိုမှန်ကြည့်ရတာပေါ့။လက်ရှိကကျွန်တော်တို့နောက်နိုင်ငံကလာလာနေနေပြီးတော့ပေါ့နော်။လာဖို့တော့ရှိနေတယ်လို့တော့သိနေရတယ်။ဒါဆိုလည်းအရင်အချင်းတို့ဒီမှာဥစားပြီးဘူးကဒီကျင်းနောက်ပိုင်းမှာအိန္ဒိယနောက်ပြီးတော့ပို့ပြီးတော့ခေတ်ကောင်းတယ်လို့အားရှိနေပေါ့နော်။အဲ့ဒီလိုသွားနေတယ်ကျွန်တော်တို့နေရတယ်။ဒီနေရာမှာရှီတန်းရောက်လာတော့ဒီရှီတန်းရောက်လာတော့ဂျပန်ပေါ့နော်ဂျပန်ပြီးရင်တော့ပြီးခဲ့တဲ့အရှင်တက်သွားရဲ့ဥစားကိုပြန်ပြီးတော့ဟိုအချင်းကြီးဖန်တီးပြီးတော့ပြန်လာပြီးဒီနည်းနဲ့မျိုးသွားမယ်ဆိုတဲ့အမြင်ကိုကျွန်တော်နောက်နေရတဲ့ကယူရိုပါအမေရိကန်ပေါ့နော်အဲ့လိုရှိနေပုံပေါ်ပါတယ
်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်ကျင်းပတာဖြစ်ပြီးနိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့တို့ကဝိုင်းဝန်းပံ့ပိုးပေးထားတာပါနိုင်ငံတကာကရခိုင်ပြည်နယ်မှာရှိတဲ့စစ်ပွားရေးအလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့တင်းမမူရဲ့အပေါ်မှာကာလရှည်အာရုံစိုက်နေတာဖြစ်ပြီးဒီလိုအခွင့်အရေးရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေလှုပ်ကြဖို့ဒီနေ့ဖေဖော်ဝါရီ22ရက်ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ကပြောလိုက်တာပါ မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရအာရှရင်းနှီးမြှုပ်နှံမှုပုံစံကိုပိုစိတ်ဝင်စားတဲ့အနေအထားမဟုတ်ဘဲမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုပေါ်အခြေခံပြီးစဉ်းစားရတဲ့အနေအထားသာဖြစ်တယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါရတယ်
။ကျွန်တော်တို့ဥရောပနိုင်ငံဆိုတာတော်တော်များများ major ဖြစ်သွားပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟို dynamic မဖြစ်တော့ဘူးဗျာနော်။အော်ဖြစ်တဲ့အခါမှာဒါပေမဲ့အခုအာရှကြတော့မဖြစ်တော့ဒီတရုတ်ရဲ့စီးပွားရေးမောင်းနေတာတော်တော်ကြီးတယ်။တော်တဲ့ရှင်လဲပါပဲဟိုဆိုင်လို့လို့เนาะကျွန်တော်တန်တိုင်းတိုးတက်နေတဲ့နိုင်ငံလေးပေါ့เนาะအခြေတော့အခြားနိုင်ငံလေးပေါ့အဲဂျပန်ဆိုလဲအစိတ်အဝေးကြီးပေါ့နောက်တစ်ခါအခုကိုရီးယားတို့ပါလို့ဆိုလဲအစိတ်အဝေးကြီးမဟုတ်ဘူးကြာပြောကြတာเนาะအဲဒါကြောင့်အာရှတိုက်ကနောက်အာရှကိုပို့ပြီးပြီးတော့ညီမလေးကိုလောက်တာတော့မဟုတ်ဘူးလို့အဲဒါမဲ့လို့ဒီမှာနိုင်ငံပေါ်မှာပုံပြီးစိတ်ဝင်စားတာကြတော့ဒီကအခုတော့လောလောဆယ်အရင်ကျွန်တော်ရဲ့ပုံစံကတော့တော့အာရှတိုက်ကပို့စိတ်ဝင်စားတယ်
စီးပွားရေးတကားကိုနိုင်ငံတကာကိုဖွင့်ခဲ့ကြောင်းနဲ့တရုတ်အိန္ဒိယဂျပန်ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကိုမြင်ရလို့ကြေညာကြောင်းနဲ့ဒီနေ့ပွဲကတဆင်စီးပွားရေးဆက်ဆံမှုကိုပုံမခိုင်မာလာစေနိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံကဒီနေ့ပွဲမှာပြောသွားတာပါဒါဟာ2015နောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့ဒုတိယမြောက်ရခိုင်ခရီးစဉ်လည်းဖြစ်ပါတယ်ရခိုင်ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးအလိုက်ဆွေးနွေးမှုတွေပြုလုပ်ပြီးဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့ကလုပ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကလတန်မြင့်စီမံကိန်းလျှက်ဆက်ထုတ်လုပ်ရေးစီမံကိန်းနဲ့တဘာဝအခြေခံခီးသွွားလုပ်ငန်းအလားအလာတွေကိုလည်းဆွေးနွေးသွားဖို့ရှိရလို့ပြည်ချားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ရိုဟင်ဂျာတွေကိုလူကုန်ကူးမဲ့သူတွေလို့တန်တရားဖြစ်ပြီးတော့ဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကဝိုင်းပြီးတော့ရိုက်လွှတ်လိုက်တဲ့ကိစ္စကတော့အထင်မြင်လွဲမှားမှုသာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဘက်ကပြောပါရယ်မြန်မာပြည်ပြန်နိုင်ရေးမရေမရာဖြစ်လာနေချိန်မှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေလူကုန်ကူးသူတွေကနေတဆင့်မလေးရှားနိုင်ငံလိုတခြားနိုင်ငံတွေကိုမိသားစုလိုက်တရားမဝင်ထွက်ပြေးနေကြသူတွေများလာနေတဲ့အတွက်ဒုက္ခသည်စခန်းတွေမှာလည်းလုံခြုံရေးကိုပို့တို့မြင့်ချထားတယ်လို့ဒုက္ခသည်တွေကိုလည်းစောင့်ကြည့်မှုတွေများလာနေတဲ့အချိန်ဖြစ်တယ်လို့ဒုက္ခသည်တွေကပြောပါရယ်အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင
်မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဒုက္ခသည်စခန်းတွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမှာတော့မနေ့ဖေဖော်ဝါရီလ21ရက်နေ့ကြာသပတေးနေ့ကဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကလူကုန်ကူးသူတွေလို့အထင်မှားပြီးတော့သူတို့နဲ့သူတို့ကားကိုလူအုပ်နဲ့တိုက်ခိုက်ခဲ့တယ်လို့ AFP သတင်းမှာဖော်ပြပါတယ်။သူတို့အင်တာဗျူးမေးမြန်းတဲ့ရိုဟင်ဂျာမိသားစုဝင်တွေကကလေးငယ်တွေနဲ့အမျိုးသမီးတွေကိုအဝတ်အစားနဲ့အစားအသောက်အသုံးဆောင်တွေလက်ဆောင်ပေးတဲ့ဒီဂျာမန်ရုပ်သံအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုလူကုန်ကူးသူတွေလို့ထင်ပြီးတော့ဝိုင်းရိုက်ခဲ့ကြတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအီဇလန်ကအခြေအနေကိုပြောပြပါတယ
်။မနေ့ကကုတ္တပလောင်မှာပါဟိုဂျာမနီနိုင်ငံကဂျာနယ်လစ်အဖွဲ့တစ်ဖွဲ့ကဒုက္ခသည်စခန်းမှာအင်တာဗျူးဝင်ရောက်ဟိုမှာအင်တာဗျူးလုပ်ပြီးတော့အဲ့ဒီမိသားစုကိုသူကတိုင်ရပြီးတော့သူကမိသားစုကိုအလေးစားနဲ့မိုးတွေပါလို့ဝေဖန်ဖို့ရှိတော့ဒီလိုသူတို့ကျဲအစူခါနဲ့ခေါ်လာတယ်။အဲ့မှာလေလေတချို့ကနားမလည်နဲ့နဲ့မသိတဲ့နဲ့မဒုက္ခရဲ့စကားမှရှင်အရင်ခဏခဏလူတွေကစက်ဆုံးတာရှိတယ်။နောက်ကလေးတွေကိုပြင်ပြဆွေးတာရှိတယ်။အဲ့လိုအတင်းလဲမပြီးတော့သူကအဲ့ဒီအဖေကိုသူကမပေါ်ဆိုင်ဆိုင်တာနောက်အဲ့ဒီလူကြီးကမိုင်းဝင်ပြီးတော့သူကတိုက်ဆိုင်တဲ့အပေါ်မှာကျွန်တော်တို့ဝင်ကြတရေလောဆွတ်ချတယ်။နောက်နောင်မအဲ့ဒီလူမကြည့်အောင်ကျွန်တော်ဒီမှာဝင်ကြဒုက္ခရဲ့စကားလူကဆွေးနေပြီးတော့အဲ့လူတွေကအတိတ်တွေအကျယ်ကျွန်တော်တို့ကလောက်ဆောင်နေတာရှိပါတယ်ခင်ဗျာ
။ဂျာမန်ရုပ်သံအဖွဲ့တွေက၃ဦးနဲ့ဘင်္ဂလားဘာသာပြန်တို့စီးနေလာတဲ့ကားကိုလည်းဝိုင်းဖြတ်စီးခဲ့ကြပြီးတော့ဝိုင်းရိုက်နေချိန်မှာစခန်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ဘက်ကဝင်ရောက်ကယ်တင်နိုင်ခဲ့ပါတယ်။တည်င်းမှတ်တမ်းတို့လေးတစ်ခုရိုက်ဖို့လာခဲ့တဲ့ဂျာမန်သတင်းသမားတွေကတော့အရေးပေါ်ဆေးဝါးကုသမှုခံရပေမဲ့ကြီးကြီးကျယ်ကျယ်ဒဏ်ရာမရခဲ့ပါဘူး။ဒီအဖြစ်ပြက်ဟာဒါလည်းဘူးလွဲမှားတဲ့အဖြစ်သားဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဒေသခံရဲအရာရှိအဘူခါဂါ AFP ကိုပြောပါရယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအကြောင်းသတင်းမှတ်တမ်းလာရောက်ရိုက်ကူးတဲ့ဂျာမန်အဖွဲ့ကိုဒုက္ခသည်တွေဘက်ကအထင်ပြေလွဲမှားပြီးတော့ဝိုင်းရိုက်လိုက်တဲ့ကိစ္စအပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကများစွာစိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီအကြမ်းဖက်လုပ်ရက်ကိုရှုတ်ချတယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥယီဇလန်ကပြောပါရယ်
။ဒီလိုမိုင်းရစ်တာအပေါ်မှာကျွန်တော်တို့စိတ်မကောင်းပါဘူးအဲ့ဒါရှုတ်ချတယ်။နောက်တော့အဲ့ဒီလိုမဖြစ်အောင်ဒုက္ခရဲ့စကမ်းပေါင်း30ရှိတယ်။အဲစကမ်းပေါင်း30ပြည်သူတွေကို င်ရဒုက္ခတွေကိုကျွန်တော်တို့ဒုက္ခတွေကိုကျွန်တော်အစီအစဉ်တွေအတွက်ကျွန်တော်ကလဲဆောင်နေတာရှိပါတယ
်ရိုဟင်ဂျာဒုက္ခတွေဟာသူတို့ဒေရရေးကိုပြတ်ဖို့ကလည်းဘေးဘရာဖြစ်နေသေးတာကြောင့်ဘင်္ဂလားဒေ့ရှ်တကယ်ကဒုက္ခတွေစခန်းတွေကနေတဆင်သူတို့ရဲ့ဘဝလူမြောက်ရာလူမြောက်ကြောင်းလူကုန်ကူးသူတွေကနေတဆင်ထွက်ပြေးနေကြတဲ့ဖြစ်ရည်ဒီကလည်းမကြာခဏဆိုသူတို့ဖြစ်ပျက်နေတာဖြစ်ပါတယ်ဒီလိုမျိုးလူကုန်ကူးမှုတွေရှိတဲ့အတွက်ဒုက္ခတွေစခန်းတွေမှာလုံခြုံရေးတိုးပြစ်ချထားတယ်လို့ဒုက္ခတွေအခြေကြီးကြပါလဲသတိအနေထားနဲ့စောင့်ကြည့်နေကြတယ်လို့ဦးဇလန်ကပြောပြပါတယ
်ကဘာမှတော့ဒုက္ခတွေလို့မြေချတော့တခြားနိုင်ငံတွေကိုတွက်ခွန်နေတာကျွန်တော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံချက်ကိုသူကတက်တဲ့မြေရအစကြောင်သူကအဲ့လိုတက်ကျလက်ကျနဲ့တခြားနိုင်ငံကိုတွက်ခွန်ဖို့လဲနေတာပါကျွန်တော်ဒုက္ခတွေကိုကျွန်တော်အငြင်းနာအသိပေးတာရှိတယ်နော်ဒီလိုလေကုန်ကုန်မမခါရအောင်နော်လေကုန်ကုန်မဖေးကြရနဲ့သူကအဆက်တည်းမလဲအောင်နော်ဒီလိုမရှိအောင်ကျွန်တော်ကတော့ဆောင်ကျနေတာတော့ကျွန်တော်ရှိပါတယ်ခင်ဗျာ
ရခိုင်ပြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေတော့ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်တွေရဲ့နေပြည်တော်လူမှုတွေကြောင့်အသက်ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာတိတ်တဲ့ချီရှိနေပြီဖြစ်ပါတယ်တလို့ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောက်ချီတဲ့ရခိုင်မျိုးတွေစုဒေသခံတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်အပါအဝင်ဘေးလွတ်ရာတွေကိုတိတ်လျှောက်ထွက်ပြေးနေရတဲ့အနေအထားဖြစ်ပါတယ်ရှင်
ဖီယိုရီမြန်မာပိုင်းရဲ့တောက်ကြညာကြံသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာတရားဒဇင်းနောက်ထပ်ထိုးမဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းမြန်မာနိုင်ငံနှစ်နိုင်ငံအတွက်နယ်စပ်ကုံတွေရေးပို့ပြီးတော့မှလွယ်ကူချုံးမွေ့စေဖို့အမှတ်နှစ်တရားဒဇင်းကိုလာမယ့်ဧပြီလဆန်းမှာဖွင့်လှစ်ဖို့နှစ်ဖက်နိုင်ငံရဲ့တာဝန်ရှိတဲ့သူတွေဖေဖော်ဝါရီလ22ရက်နေ့ကတွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်ရခဲ့ပါတယ်။မြန်မာဘက်ကလိုအပ်နေတဲ့ဤပညာဆိုင်ရာအချက်တွေကိုလည်းထိုင်းနိုင်ငံဘက်ကဂျပန်အဖွဲ့အစည်းကိုအကူအညီတောင်းမိရှာဖွေပေးမယ်လို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မှာကုန်သွယ်ရေးလမ်းကြောင်းတွေမှာပုံမပြီးအထောက်အကူဖြစ်စေဖို့အတွက်မြဝတီမဲဆောက်ချစ်ကြည်တရားအမှတ်နှစ်တရားကိုထိုင်းနိုင်ငံဘက်က2015ခုနှစ်ဩဂုတ်လကနေစတင်ပြီးတည်ဆောက်ပေးခဲ့တာပါထိုင်းဘက်ကတန်းနဲ့ချီပြီးကုန်သွယ်မှုလုပ်နေတဲ့တန်အလေးချိန်များတဲ့ကုန်ပစ္စည်းတွေကိုအဲ့ဒီတရားအစ်စ်ကနေဖြတ်တန်းသွားလာတော့မှာဖြစ်ပါတယ်အဲ့ဒီတရားကိုဖွင့်နိုင်ဖို့အတွက်နိုင်ငံတာဝန်ရှိသူတွေကဧပြီလ3ရက်နေ့ကနေ5ရက်နေ့အတွင်းဖွင့်နိုင်ဖို့ရထားတဲ့အကြောင်းထိုင်းမြူနစ်စပယ်ဌာနကအကြံပေးအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။အော်လို့3-4ငါးဧပြီလ
3ရက်မှာ
ဖွင့်ကြည့်မယ်ဒီဖွင့်ကြည့်ထိုင်တယ်ဟုတ်။ဖွင့်ကြည့်နေလေရဲ့နေ့ငါးရက်နေ့ဒီအဲ့ဒီဖွင့်ကြည့်ထိုင်တာတခုတခုအမျိုးနဲ့
ဟုတ်ကဲ့
။အဲ့ဒါဟိုထိုင်းဘက်ကပြင်တာရေဒီယိုနော
်ဟုတ်ကဲ့
မြန်မာဘက်ကစောက်တော့ဘယ်ရက်ဖြစ်နိုင်လဲဒီပုံပြထားမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဒါကအခုကဒီမြန်မာဘက်ကစနေနေသူတို့ပတ်စံမရှိဘူးဟိုမှာမီးမရှိကွန်ပျူတာမရှိဘာမရှိဘာအားလုံးဒီဆက်ဖြစ်နေ
ဟုတ်ဒ
ီဆက်မရှိဘူးလဲသူလက်ကျပယ်မှုမှာကြီးနေတယ
်ဟုတ်
တယ်ငွေကြီးနေဒီခြိုင်းငါရပြီးကြီးရကျပယ်မစိုက်တာစစ်တာအဆက်ဆက်လုပ်ပေးမယ်ဒီမှာကျေးဇူးအားမို့သာကိုကြီးပြောတော့ကျေးဇူ
းဟုတ်ကဲ့
ကျေးဇူးနဲ့ကျေးပင်အစရပြဿနာတော့ဟိုခီးခီးလို့ခီးပင်တော့ဘယ်လိုပုံစံလဲသူတို့ကတော့ထားရညှိမော့
ထိုင်းနိုင်ငံအဝေးပြေးလမ်းမဦးစီးဌာနဒုတိယညွှန်ကြားမှုဦးဆောင်တဲ့အဖွဲ့ဝင်နေနဲ့မြန်မာဘက်ကလည်းဆောက်လွေဝင်ကြီးဌာနလန်ဒလာဦးစီးဌာနရဲ့ဒုတိယညွှန်ကြားမှုချုပ်ခေါင်းဆောင်တဲ့အဖွဲ့ဝင်များတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီနှစ်ဖက်ဆွေးနွေးပွဲပြီးမှာတော့ထိုင်းရနာပိုင်းတွေကဒီတရားကိုအပီလာဇမ်းမှာပဲဖွင့်မှာဖြစ်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ထိုင်းမြန်မာအမှတ်နှစ်ချစ်ကြည်တရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ဝင်တန်ပေါင်း 3,900 နီးပါးအကုန်ကျခံပြီးစောက်လုပ်ပေးခဲ့တာဖြစ်ပါတယ်။မဲဆောက်မြဝတီအမှတ်နှစ်ချစ်ကြည်တရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ချမ်းမှာတော့18ကီလိုမီတာရှိပါတယ်။ဒီတရားပြီးရင်တော့ထိုင်းဘက်ကကုန်စည်စီးဆင်းမှုတွေကကြံ့ကြာမှုတွေမရှိတော့ပဲပုံမလွယ်ကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အ мян ဖွင့်လှစ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်
မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ချာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံတဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ဖျားလေးပါလို့ရှိတော့ငါးစွာကြွေးကြပါဗျာ။နောက်တစ်ခုကငါလာခဲ့ကြငါလာပြီးလွတ်ကြနောက်တစ်ခုကအစိုးရအနေနဲ့ငါမျိုးစိုက်ခဲ့တယ်ငါမျိုးပြောအောင်ဆို
ပြသိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီလဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပြီးတော့အာဖရိကနယ်ပါအမေရိကန်နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းလာတဲ့ထူးချွန်မှုတွေကိုတတိယဂုဏ်ယူအားကြစေဖို့ရည်ရွယ်ပြီးတော့မိမောင်းထုတ်ပြလေးရှိပါတယ်။ Rosa Parks ကတော့လူမဲတွေရဲ့သမိုင်းမှာအထင်ရှားဆုံးအမျိုးသမီးကြီးတစ်ဦးဖြစ်ပါတယ်။လူငယ်တဲ့64နှစ်ကလူပြူလူမဲအသားရောင်ခွဲကြတဲ့စနစ်ကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးကြီးတစ်ဦးဖြစ်တဲ့ Rosa Parks ရဲ့အမှန်ဘက်ကနေရဲရဲဝုံဝုံရက်တည်ခဲ့တဲ့လောက်ရက်ကတော့ဒီကနေ့အထိလူအများအတွက်အတူယူစရာဖြစ်ခဲ့ပါတယ်။ပြည်သူအခွင့်အရေးအတွက်သူမအနေနဲ့ဘလို့မျိုးတတိရှိရှိရက်တည်ကြိုးပမ်းခဲ့ပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလာတန်းစူးစီးတင်ပြထားတာနားဆင်ပါရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had the feeling
မနီနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Bus ကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ပါစကားရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့ the cha tung yao garo, matajin tajin ne, tabi jari. Chimagaro, pema bibu. Edido, chima pankanya, chote te kangayari, lu ruza boxga. Dumaguelo miga, yam yam yogeraba. Kulu, lubu lume, quejasa sandago, kaniara, mialule. Thuni ne, kulu, makamiana in pilu. Akan yegera, pide, lu ruza boxga, yogeragaro.
Well, I had work and I can't say I wasn't tired, but that.
Chimaga, look be mambi pianara. Dabi me, chima be manu. Pascaboma, coniagani, tabibu, ningeram, hobabu. Chimani ne, chimaga, danya danji, pascaga, bibi, sida mulule. Chima tabizia, jum shibu, chima yungi bari. Dabi, chimago, kulu, queja, sisanda, mugule. Chima, macano, los, humpiade, dwe. A kulu, pascaboma, coniago, ma pe bigera, lu, rusa, baxa, biogera, pibari. American piron zuma. Racial segregation, no corre, a thayon, quejare, senego, chindone, tozinga, kidwayama, lubuga, shidanko, lumeriga, no danko rima, tanjaya be, lubu de dre, shidanko rima, liam she, no danko ma, lumeriga, pe be jayara pibari, dago rosa boxga, sanching getawa, a ladue, jangdui, satau sandui, yoshi yundui, south pimale, lubune, lumerigo, queja, sesan taraba. Rosa Boxway, Montgomery, Mugrima, the Italian Quejaris Nico, Pascal Rivoma, the child Lume Mutmidriga, Akangelu, a pan kange, Jayara, Rile, Shigevare, Dabimelule, Didica, Rosa Box, a pan kangearo, Lumelu Pesiga, Di Piacu, Macanore, Due, Dunoma, Winebe, Yadi, Bigge Javare, Rosa Boxaro, Lopu Kebi, Alabama, Ma, Losham Yare, Twejone, Dune, Dukimoha, Detroit Mugu, Bianca Jayavari. Tozin Lume Puesipite, NAACP Gale, D. Piaco, Santa Campi, Chedan Dingevari. Toothpin Tozinga, Bidukui, Loshamuma, Kansan Piet Della Dugado, Dia Horsia, Dr. Martin Luther King Mepipari. Tozin Lubu Lume Quejamu, Sesai, Sundapo, Ningjanswa, Taipu Wimbus, Sumpia Kedu, Dr. King, Bioge Ragule, Bian Bian Tempia, Lubari.
Segregation in public transportation will pass away eventually.
And I think we, Dr. Martin Luther King,
Tayan, Quejae Seneha, Ubriya, American Biran Zuma, Sonta Kevare, Dr. Martin Luther Kingaro, Lochan Kankeavare, Rosa Baxa, Tanguya, she said, Kunimiano by Male, a Tayan, Quejamu, Tapi, Lushamu Dwe, Sales, Hongye Kedalu, Detroit Muma, Lumelungedi, the moving Jambi Tanagule, Puni Bigevare, Kulo Dandu Queen Yashimu Dwe, the Buama, Menamini, Joba Mudwejang, Tanguya Guse Kugunima, Tozin Tamra, Bill Clinton, Yadarigu Bidi, Minzon Sudizipide, Tamraye Lumyamu Sudizipin, Lodosaya Minzon Sudizai Sugule, Tugu Chimin Kevari, Tozin Tamra Clinton Subibuema, Yoge Dagaro.
Rosa Park ignited the most significant social movement in modern America.
Rosa Parks are Kitty American the Maima, Tengia Jazo. Lumuye Bionle Posa Mugu, Sadin Bigeduba. You didn't see Pissi get it, John Yinri, Sonda Sibu. Posibo Chigan Ubri Pinsinje, Sato, Saline, Sangaruma, Pier Tare Grigu, Pizina Mu, Juban Bigeduba. Now Nibong Aze Jombe, Rusa Baxa. The Chinga Basagaboma, Niama Pay Bigerate, Jolumbi. The Cha, Dandu Okonye, Jabang Guinadre, Juban Bigedu, Piedamu. Dugo, Tamaraga, Chimine. Lumyamu Sudze Abin, Janone do, Ludo Gonzon Regale, Lumyamu Sudze Su, Dugo, Chimia Mare.
Rosa Baxa, Natang Nagu, Octobalan, Selieni, a thick goosen ne yuema, Guelung Gibari, Tozin, Tuyezabana, Kanago, Dio Kede, Tamara, Barack Obama, Matia, Pioge Dagule, Bian Bian Timpia, Lubari.
We honor this woman, Rosa Parks, by finding within ourselves.
General Digne Garawa Bure Rosa Parks Ha, Nangae Yaru Lakaintadum Hope Bau, Jawa Chandara Zulem Hope Bau, အထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွားရသလည်းမဟုတ်ပါဘူးသူဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမဏတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနေကြမှာပါ
ရိုဇာပါ့ခ်စ်ကိုကာရဘာပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွှတ်တော်မှElena Holmes ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လုပ်ကြဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှတ်ဖြစ်Rosa Parks ဒီစိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုက်ရဲ့အမျိုးသမီးများကန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီသတင်းပိုက်ရဲ့တုဒ္ဒဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာတနက်ပစ်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိတာကြောင့်တနက်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်စီစဉ်နိုင်မှုတောက်ဆမှုတွေရှိပေမဲ့လည်းတနက်ရောင်းချမှုအားကတော့ဆက်လက်မြင့်တက်နေဆဲဖြစ်ကြောင်းဒီသတင်းပိုက်ရဲ့တုဒ္ဒဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
2018ခုနှစ်အတွင်းအမေရိကန်ပြည်အောင်စုအတွင်းကကြောင်းနေမှာတနက်ပစ်ခတ်မှုပေါင်း94ခုရှိခဲ့ပြီးဒါဟာဟိုရုံးကနဲ့မတူဘဲအများဆုံးအရေးအတွက်ဖြစ်တယ်လို့အမိမြေလူညိုရေးဝန်ကြီးဌာနရဲ့စီးရင်ကိန်းကဏ္ဍတွေမှာဖော်ပြထားပါတယ်။အဲလိုတနက်ပစ်ခတ်မှုတွေဖြစ်ပြီးတော့လူများပြားသေဆုံးခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်အောင်စုမှာတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးလာကြပါတယ်တချို့ပြည်နယ်တွေမှာဆိုရင်တင်းကျက်တဲ့စည်းကမ်းတချို့ထုတ်ခဲ့ပေမဲ့တနက်ရောင်းချမှုနှုန်းကတော့ဆက်လက်မြင့်တက်နေသေးပါဝါရှင်တန်ဒီစီမြို့တော်နဲ့တိတ်မလန့်မကန့်မှာရှိတဲ့ဗာဂျီးနီးယားပြည်နယ်ချန်ဒလီမြို့ကတနက်ပြပွဲကိုတနက်ဝါသနာပါသူတွေရာနဲ့ချီပြီးတော့လာရောက်ကြပါတယ်အဲ့ဒီပြပွဲမှာဆိုရင်တနက်ကြည်စံအယောင်ဝဲအပြင်အလေအလေလေးလုပ်လို့ရပါတယ
် When I like to shoot and I like to shoot different weapons
တနက်ဝါသနာပါသူတူကတော့တနက်ပြရတာကိုကြိုက်ပါတယ်လက်နက်မျိုးစုံပြရတာကိုလည်းကြိုက်ပါတယ်လို့ပြောသွားတာပါတနက်ကိုယ်ပိုင်ဆောင်ထားတာဟာနိုင်ငံသားတိုင်းလက်နက်ကင်ဆောင်ခွင့်ပေးထားတဲ့အမေရိကန်ပြည်အောင်စုဖွဲ့စည်းပုံပြင်ဆင်ချက်နှင့်အယဖွဲ့စည်းပုံကပေးရထားတဲ့ခွင့်ပြုချက်ကြောင့်သာမဟုတ်ပဲဒါဟာအမေရိကန်ယဉ်ကျေးမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းရှုမြင်ကြတာပါတနက်ဝါသနာရှင်တူဦးဖြစ်တဲ့ Tom က
The gun culture in America is pretty much that. It's purely American.
American စစ်စစ်ဆိုရင်တနက်ကင်ရပါတယ်။ American တွေဟာကိုယ်တိုင်းပြည်ကိုချစ်တယ်။ကျွန်တော်တို့လိုတနက်ချစ်သူတွေပေါ့ဗျာ။ကျွန်တော်တို့ရဲ့ရိုးရာအမွေကိုစက်ထိန်နဲ့လို့ပဲပြောရမှာပေါ့
။ Pakistan American တူဖြစ်တဲ့ Abid Ghafoor ကတော့တနက်ရောင်းချသူပါ။လူတွေဟာအနေရကနေကာကွယ်ဖို့အတွက်တနက်ဆောင်ထားကြတာလို့သူကပြောပါတယ်။
कोई बैड पर्सन वो गन मेरे तरफ पॉइंट करता है
ကျွန်တော်ကိုတနက်နဲ့လာချိန်လို့ကတော့ကျွန်တော်ကလည်းအစင်သိမ့်မယ်လေ။တနက်ကင်ထားတာဆိုတော့ကိုကူကူကာကွယ်နိုင်ပါတယ်
။ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကြိုးပမ်းနေသူတွေကတော့လက်နက်ဝယ်ယူဖို့ဟာအင်မတန်လွဲပြီးတော့ဒီလိုအခြေအနေကိုထိန်းချုပ်မှသာ2018ခုနှစ်ဖေဖော်ဝါရီလအတွင်းဖလော်ရီဒါပြည်နယ်ပါကလန်မြို့ကအထက်တန်းကျောင်းကိုတနက်နဲ့ဝင်ရောက်ပစ်ခတ်ခဲ့တဲ့အဖြစ်ဆိုးမျိုးကိုတားဆီးနိုင်မှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီပစ်ခတ်မှုအတွင်းတနက်သမားလက်ချက်ကြောင့်လူ18ဦးသေဆုံးသွားပါတယ်။တနက်ကင်ဆောင်ခွင့်ဥပဒေပိုတင်းကျက်ရေးလူလားသူအမ်မာဂွန်ဇာလစ်က
Fight for your lives before it's someone else's job.
ဘယ်သူကမှကို့အတွက်လုပ်မပေးခင်မှာကို့အခွင့်အရေးအတွက်ကိုတောင်းဆိုရပါမယ်
။2018မတ်လအတွင်းကတော့ American ပြည်ထောင်စုတဝိုင်းကအလေရန်နဲ့အထက်တန်းကျောင်းသူကျောင်းသားတိမ့်နဲ့ချီအားစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါရယ်။ Parkland မြို့ကအထက်တန်းကျောင်းသားဦးဖြစ်တဲ့ Emerald Portillo ကတော့ဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့အစိုးရကိုမကျေနပ်ကြောင်းအခုလိုပြောပါရယ်။
We came here because the whole school came here to protest about like how all of this is wrong.
Florida ပြည်နယ်ဒီကြေကွဲဝယ်ဖိအပ်တွေဘလို့ဖြစ်ခဲ့လဲ။စိုးရကိုဘလို့ဆန့်ကျင်မလဲ။နောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးဖို့ပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပါ
။ဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်အောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးတော့အားနည်းသူတွေအပေါ်ပြစ်ခတ်တက်ဖြတ်တာဟာဆက်ဆုပ်ရင်ရှာပွဲဖြစ်တယ်လို့လည်းကျောင်းသားတွေကပြောပါတယ်။ဒါအပြင်ကြည်တရောင်ချင်းသာပစ်ခတ်လို့ရတဲ့မောင်းပြန်ရိုင်ဖယ်တနက်တွေမှာကြည်တွဲလိုက်ပစ်လို့ရအောင်လုပ်ထားတဲ့ bank stop လို့ခေါ်တဲ့ကိရိယာထပ်မံတက်ဆက်ပြီးတော့ပစ်ခတ်တာကြောင့်
လူများပြားသိဆုံးမှုကိုလည်းအားလုံးကထောက်ပြနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးတွဲလိုက်ပစ်ခတ်လို့ရတဲ့ဆက်သနှက်တွေရောင်းချခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လည်း bank stock ကိရိယာကိုတော့အလွယ်တကူဝန်ထမ်းတာကြောင့်တက်ဆင်ပြီးတော့ပြစ်မယ်ဆိုရင်ဆက်သနှက်နဲ့မခြားပစ်ခတ်နိုင်တာပါ။တကယ်တော့ဆက်သနှက်အမျိုးအစားတွေကိုကြီးတွဲလိုက်ပစ်ခတ်လို့မရအောင်ပြင်ဆင်ပြီးတော့ရောင်းချခွင့်ပြုထားတာပါ။ Washington DC ကဆန္ဒပြပွဲတွေအတွင်းပါဝင်ခဲ့သူ Matt May Owe ဆိုမင်းကတော့တင်းတင်းကြပ်ကြပ်စစ်စစ်ပြီးမှတနက်ရောင်းချပေးဖို့သူ့ရဲ့ဆန္ဒကိုအခုလိုပြောရတယ်
။ဒီလိုရန်တနက်ကြီးချောင်းမှပြင်နေတာလေ။ချောင်းသားတွေကလေစာမပွဲတွေပဲဆုံးရင်ရမှာသူတို့ကဆုံးရင်နေရာလေးမိဘတွေပြန်တွေ့ရမလား။သူတို့အိမ်ပြန်ရမလား။ဒီလိုတနက်ပြင်နေရအမေရိကမှာရန်ဆိုးနေတယ်။တနက်ရဲ့လော်လော်လေးရနေရအဲ့ဒါကိုလေသမီးရောဆန္ဒပြတာလေတနက်ပွေလို့ရတဲ့လူတွေကိုလေသိချစစေးပြီးမှလေရောင်းခိုင်းကြတာပေါင်းမှမလို့6လလောက်လေးတင်နာပြီးတော့ mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလာရောင်း
တနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီးမြင့်ဥပဒေတွေမတင်းကျပ်ရေးအတွက်လွတ်တော်မတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပါတယ်ကျောင်းသူဂျနီဖာချိုဝူကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်အမတ်တွေကိုတိုက်တွန်းပြောကြားပါတယ
် Like it doesn't matter how much money you get from the NRA because people are dying from this and we need
လူတွေတလောက်တေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူးတနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါအဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်ဆိုတော့လူတွေဟာစစ်ဖက်သုံးခြေမုံရေးရိုင်ဖယ်တွေဝယ်ကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တက်ပါလိမ့်မယ်
။ Bump stock ကိရိယာတွေကိုတော့အခုအခါမှာရောင်းချခွင့်ပိတ်ပင်လိုက်ပြီးဖြစ်ပါတယ်။တနက်ဝါသနာပါသူကိုကောင်းမြတ်ကလည်းတနက်ကင်ဆောင်လူသူတွေရဲ့ကိုရေးရာဇဝင်ကိုတည်တည်ချာချာစီးစစ်ဖို့လိုတဲ့အကြောင်းအခုလိုထောက်ပြပါတယ
်။လက်နက်တွေကိုထိန်းချုပ်တဲ့ဥပဒေပါနော်ထပ်ပြီးတော့ထပ်တင်းကျပ်ဖို့ရှိတာကိုကျွန်တော်ကတော့ထောက်ခံတယ်လို့မြင်ပါတယ်။အဲဆိုတနက်ကလက်နက်ဆိုတာဒီသူ့တောင်ယူတတ်တဲ့လူရဲ့လက်ထက်မှာရှိနေရည်ကြတာမရှိလေတောင်ယူတတ်တဲ့လူရဲ့ဟိုအလွဲသုံးသပ်လုပ်မဲ့လူရဲ့လက်ထက်မှာရောက်သွားတဲ့အခါကျလို့ရှိရင်ပြဿနာရှိနိုင်တယ်နေသားမရှိတော့တချို့နေရာတွေတချို့ပြည်နယ်တွေမှာကျတော့အဲ့လိုမျိုးတနောက်ဝယ်ဖို့တော့နောက်ကျောင်းရာဇဝင်တွေမဆစ်ဘဲနဲ့အဲ့လိုမျိုးပြဝယ်တွေမှာရောင်းတာမျိုးရှိတယ်အာအဲ့ဒါတော့နည်းနည်းတော့အမြင်များတာပေါ့နော်အနည်းဆုံးကျောင်းကတနက်ကုန်ကြီးနဲ့ကျောင်းစီးနေတဲ့ကားတစ်စီးတောင်မှတိုက်သွားတဲ့အခါကျလို့ရှိရင်ဘယ်သူကတိုက်သွားလဲဆိုတော့တိဖို့အတွက်ဟိုရီဂျစ်စတာလုပ်ပြီးတော့မှအတူ license plate နဲ့ထားရလို့ရှိရင်တခုဖြစ်တဲ့အခါကျနောက်ကျောင်းလိုက်လိုက်ရပါတော့ဆိုတော့ဘယ်သိသေးတနက်မျိုးစားဘလူးလက်ထက်ရောက်သွားတယ်အဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုမစစ်ဆေးဘဲနဲ့ရောင်းလိုက်တဲ့အခါကျတော့ဟိုတခုခုပြဿနာကြီးကြီးမှဖြစ်လာတဲ့အခါကျဘလို့မှလိုက်လို့လည်းမရဘူးနောက်ကျိုးတင်ကြံစီထားတဲ့လူတွေလက်ထက်ရောက်သွားတဲ့အခါကျတော့ပြဿနာကြီးကြီးမှမှရှိလာနိုင်တယ်ကျွန်တော်ကတော့အဲ့ဒါကိုသိတဲ့သဘောမချဘူ
းမချသေးခင်ရပိုင်းတော့ကအမေရိကန်အလှတော်တရားရေးကော်မတီကနေတနက်ကင်ဆောင်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးမဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့ပါတယ်ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်တောင်းဆိုသူတွေကသူတို့ရဲ့အခွင့်အရေးကိုဆက်ဖက်တွယ်ထားကြပါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းထဲမှာလည်းလွန်ခဲ့တဲ့နှစ်20အတွင်းတနက်ရောင်းချမှုနှုန်းဟာ83ရာခိုင်နှုန်းအထိတိုးလာတယ်လို့ဖော်ပြထားပါတယ်တနက်ပြပွဲစီစဉ်သူ Annette Elliot က
They come in, they find a gun that they like and then they fill out the paperwork.And it's turned into the
net la wei de lu ri ga ko chai de tanat ko yee pi de nau ma sa yet san lan kaisa lou ya ba de a ni nau do tru ye sait chan ma yee ne patat bi chu yin mu shi ma shi sit se bo twe pi ne ye thana ko sa yet san lan ni po ya de li fbi ga le wei yu tu ye nau chaung ya swin ko sit se da bo shin
tanat ne patat bi lo cha mat tha de si min si kan ni ga do pi ne a lai kwe pya ba de tanat piang a shi ji ga a shi ဘလို့ပုံစံမျိုးတနက်ကိုတင်းစီရမယ်စတာတွေအပါအဝင်မှာဖလော်ရီဒါပြည်နယ်ကကြောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးပြီးချင်းမှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကြေကြေလောင်လောင်တောင်းဆိုကြပေမဲ့လည်းတနည်းအကြာခုခါမှာတော့အဲ့လိုတောင်းဆိုမှုတွေရော့ကျသွားပြီးတော့အရင်တုန်းကအတိုင်းပဲပြန်ဖြစ်နေတယ်လို့တချို့လူမှုဆန္ဒစစ်တမ်းတွေအရသိရပါရယ်ခင်ဗျာ
သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မနေ့ဖြန်စနေညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပ
ါ။ဒေါ်ရရှိညာရှင်။လက်နက်ကင်ပြိပခါတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ဒီနေ့ညနေမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်တွေကိုဖြည့်ဆည်းရမှာဘယ်လောက်ထိထွန်းအားဖြစ်လာနိုင်ပါလဲ
ယင်းနှညွန့်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ဖြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။2019 February လဆန်းမှာမွန်ပြည်နယ်ရေးမြို့ကရှီဟောင်းကျုံတော်ကြီးကမှာမိသားက9စီး8စီးတိုက်စား9တွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရပါတယ်။ဒါကြောင့်ပါလဲ။ကိုယ်တိုင်သွားရောက်စူးစမ်းခဲ့တဲ့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးနေပ
ါဒါတော်တော်ကြီးပါတယ်ရုပ်လည်းတော့မှရှိတယ်ရင်တော့နန်းကျုံပေါ့ဗျာကျုံမှာဖြစ်လာတဲ့ကံကြီးပေါ့ကံကြီးဆိုတော့ channel အသုံးတော့မရှိပါဘူးကျွန်တော်နားလည်တော့ပေါ့လေဒီကံကသုံးပေလောက်ပဲအသက်ရှိတော့တယ်ငားတွေကလောလောလွတ်ကြတော့ငားဒီတကံတအားကိုမြင်ထားသွားတာပေါ့နော်ဒီကံတော့ဘာမှအပင်တော့မရှိတော့ဘူးပြောတယ်ငါးလေးကုံစားကုန်တာဖြစ်တယ်။ဘာမှလူတွေကဒီနာကလည်းဖျားလေးပါလို့ရှိတော့ငါးစားကျွေးကြပေါ့ဗျာ။နောက်တစ်ခုကငါးလာခဲကြ။ငါးလာပြီးလွတ်ကြ။နောက်တစ်ခုကအစိုးရကလည်းငါးမျိုးစိုက်ခဲ့တယ်ငါးမျိုးပြောအောင်ဆိုပြီးထည့်ပြီးတော့အဲ့မှရှိရဲ့ငါးရေအတွက်ကတအားကိုပေါက်ပွားပြီးတော့တိုးပွားပြီးတော့ကန်ကျက်သွားတဲ့သဘောလို့ကျွန်တော်လည်းသုံးသပ်ပါတယ်
။အခုလို့ကန်ကျက်သွားလာအောင်များတဲ့ငါးတွေရှိတဲ့နေရာမှာမြမာရီရဲ့ဒလိအရာငါးလွတ်ကြတာနဲ့အစိုးရဘိုင်းကငါးမျိုးမတုံအောင်ငါးထည့်ပေးတာရဲ့အကျိုးဆက်ကိုကြည့်ရအောင်ပ
ါကျွန်တော်တို့ကတော့သူ့တယ်လို့ကိုယ်တယ်လို့ပေါ့ဗျာဒီလိုယုံကြည်မှုနဲ့လွတ်တယ်သူတို့လည်းကြီးစရာဖြစ်နေတာကျွန်တော်လွတ်တဲ့ငါးမျိုးတွေကဆောင်းပြောလို့အခုတွေငင်ရနေလို့ဖြစ်နေတော့သူကကြံနေတဲ့ငါးတွေကိုလိုက်စားပါလေသားစားငါးတွေတော့ကံနေလိုက်တဲ့အချိန်မှာသူကငါးမျိုးစုံရှိတာဟုတ်ဗျာရင်မော်လေးတွေပဲစားတယ်ငါးသေးလေးတွေရှိတယ်ငါးသေးလေးတွေမှသာလည်းငါးမျိုးစီနဲ့သူစင်ငယ်စင်ငယ်ပေါ့သူရဲ့ဇီဝကွင်းဆဲရတော့ကျွန်တော်တို့ဒီမှာဖောက်လေပြီးတော့လွတ်တဲ့ငါးတွေကငတိလိုမရန်တို့ဒီလိုမျိုးပဲငခုလိုပဲဖြစ်တယ်အဲဆိုတော့ဒီငါးတွေကပြန်ပြီးတော့ငါးသေးလေးတွေပြန်စားပါလိမ့်ဒါတော့ဘာသာရေးနေနေကျွန်တော်တို့ကိုလိုကံလာဖြစ်နေတဲ့အချက်လေးပြောတာပါကျွန်တော်အဲဒီကိုလွတ်ကြတယ်ပေါ့လွတ်ကြတယ်ပေါ့လွတ်တဲ့အခါကျတော့မှလည်းပေါက်ပွားတာလေးဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေခါနဲ့တွေ့ခါတော့နဲ့တွေ့ငါးတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကလူတွေစားလို့ရအောင်ငါးမျိုးတွေချက်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငကျင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာမျက်စားငကျင်းဆိုတော့သူ့ရဲ့တဘောကတော့စားစားငါးမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားငါးပေါ့ဗျာအဲသူကလို့ပြောတယ်သူတို့လည်းဒီကောင်ကြီးကငါးတွေကြီးတဲ့ခါကျတော့သူ့ရဲ့size အားဖြင့်ပေါ့အရွယ်အားဖြင့်သူကဒီအတူမျိုးကိုယူထားလိုက်ကြတယ်လေကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိရပါတော့။နောက်တစ်ခုကအရှင်းလိုက်တဲ့ငါးလိုက်အောင်ဘလော့ရှင်လဲပေါ့နော်။ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
။ဘာပဲပြောပြောငါးလှုပ်ကုသိုလ်ယူကြတယ်။မြို့လေကောင်းကတင့်တယ်လှတဲ့ရေကန်ကြီးမှာ February လဆန်းကမမျှော်လင့်ပဲငါးတွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့တဲ့အတွက်ဥဝင်းမျိုးသူတို့ရဲ့စိန်လန်းအမိမြေဖွဲ့ကတွားရောက်လေလာပြီးရေကိုပါဓာတ်ခွဲကြည့်ခဲ့တာပါ။
ဒီဆမ်းတဲ့ခါကျတော့ ammonia level က 1.9 ppm ကျများတယ်ပေါ့ 1.9 ppm ကတော့ဒါ German American EPA ပေါင်းနေတာနာသတ်မှတ်ထားတဲ့ဒီကြမ်းရည်ရှင်တွေမှာရှိတဲ့အဲ့ထက်မကျော်တဲ့ ammonia ပမာဏလည်းကိုများပြီးတော့3လို့4လို့5လို့ဆိုတော့ the commitment ကိုကျွန်တော်တို့ ammonia ကြီးများတာတော့တွေ့ရပါတော့เนาะ the soft oxygen ကို correct ဒီတော့ ammonia level လောက်ကျမှကျွန်တော်တို့သိပ္ပံဖွယ်ရရောက်တာဆိုတော့အဲ့ချိန်မှာတော့ DO level ကတော့နည်းနည်းလေးတော့ပြန်ကျသွားပြီဒီကတော့မိုးညံများလာတဲ့အော်ဒီနေတာဟိုကဆုံးယူတယ်ကြောက်သွားတယ်ဆိုရင်ကျန်ငါးငါးရီကန်ထဲမှာတိတ်ကုန်တဲ့သဘောပေါ့နော်တို့တော့ကျွန်တော်သွားကြည့်ရချင်ပါတော့ဒီမိုးညံကြီးကများနေသေးတာပေါ့များတယ်လို့ကြိမ့်ပြီးတယ်အဲ့တော့ကျွန်တော်တို့ဒါအစာကြောင့်ဖြစ်တာလို့ကျွန်တော်တို့ဒီလိုပဲအောက်ကျချလို့ရတယ
်ငါးစာကြွေးတာကြောင့်ငါးရီဘာကြောင့်တည်ဆုံးရတာပါလဲ
ငါးစာကတကယ်ငါးရီစားနိုင်တာကျွေးတဲ့စာရဲ့၃၀ရဲ့လောက်ပဲအလုံးစုံစားနိုင်တာပေါ့နော်။ကျန်တဲ့ငါးစာအကျွင်းကြံဒီကောင်ကဒါကံရည်တင်တဲ့ကိုကြားကြားပြီးတော့ကံရဲ့အခြေပါသွားထိုင်ရပါတော့။အဲတော့ယာလီတူကအီရာနဲ့ပူရာလေးပြောလို့ရှိမှဒါ oxidation ဖြစ်ပြီးတော့ဒီအမိုနီယာတက်နေတယ်ဒါမတရားများလာတာပါ။ရလာတဲ့ခါကျတော့ဒီငါးကအမိုနီယာကို sensitive ဖြစ်တဲ့ခါကျတော့ကံမှာတေကုန်ကြတာပေါ့နော်။မိတက်က80%လောက်ရတယ်ပြောတယ်။အဲဒီရဲ့ငါးတွေကိုဆွဲထုတ်သွားတာပဲ။အဲတော့အဲ့ဒါကဒီပိတ်တယ်ကြီးတုံးတော်တော့ဆိုတော့လူတွေလည်းကြောက်ကြတာပေါ့။ဘာကြောင့်လဲကြောက်နေလဲပေါ့။တော်တော်လည်းတစ်ဖက်အပြင်လည်းရှိနေတဲ့ကံငါးတွေပြေးသွားတယ်။တစ်ဖက်ကျန်နေတဲ့ငါးနဲ့ကျန်ရဲ့ချိုးနဲ့အတိုင်းတာတစ်ခုတည်းတော့အခုငါသွားတဲ့သဘောလည်းဖြစ်သွားမှာပေါ့။အဲတော့သူတို့အစာကျွေးတာတွေပါလေဒါသူတို့သတိထားရမှာပေါ့ဗျာ။အဲ့ဒါလေးကျွန်တော်အမြင်ပြဝေးရပါဗော
။ဒီကန်ထဲကရေမှာငါးရီအတွက်အန္တရာယ်ရှိလောက်အောင်အမိုနီယာခေါ်နိုက်ထရိုဂျင်ဓာတ်ပျော်ဝင်မှုပမာဏများတာနဲ့အောက်ဆီဂျင်ဓာတ်ပျော်ဝင်မှုနည်းပါးတာကိုတွေ့ရတဲ့အပြင်ဝင်းချိန်ကလူလူရဲ့တောက်သုံးရေမှာပါအန္တရာယ်ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်
။အဲ့ဒီကန်ထဲကရေကိုကျွန်တော်စမ်းသပ်တဲ့အပြင်ဟိုကန်နာမှာရှိတဲ့ရေကန်ပေါ့ဒီနေ့အင်ဂျီရရှိတဲ့ရေကန်တွေကရေရောနောက်တစ်ခုကကရင်းမြစ်ကြီးကလည်းကတ်နေရပါတော့အဲ့ဒီတန်နေသိပ်ပြီးတော့မဝေးဘူးပေါ့အဲ့တော့ရင်းမြစ်ထဲကကြီးကိုဆန်းတည်တယ်အဲ့တော့ရင်းမြစ်ထဲကကြီးကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ပုံမှန်ကြီးကမရှိဘူးပေါ့ပထမကျွန်တော်ထင်တာအဲ့ဒီရင်းမြစ်ထဲကကြီးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကန်ထဲကိုရင်းငန်ထိုးတဲ့ခါကျတော့ငါးကြီးပေလာပေါ့ဒါလည်းစဉ်းစားကြည့်ချက်ပေါ့တော်တော်လေးအရင်ကထိုးလာတော့မဟုတ်ဘူးအရင်ကလည်းလက်ရှိနေတဲ့ပုံမှန်ဆိုတာအစီအရေးရတယ်တော်တော်အဲ့ဒီလူနေကံလူနေရေတွဲရတယ်ကျွန်တော်ဆန်းလိုက်တဲ့အခါမှာ nitrate တွေညားလာတာကိုကျွန်တော်သတိထားနေရတယ်အဲ့တော့ဒီဝင်သွားတဲ့ ammonia တွေကဒီကံရေအောက်ကနေပြီးတော့ကျွန်တော်မြောက်ရေကျော်တဲ့သွားတော့ nitrate ပေါင်းနေအဲ့ဒီရေကံကိုသွားပြီးရေတွဲကိုထိလာပေါ့လူတွေတောင်းတဲ့ရေတွဲကိုထိလာဆိုတဲ့ဟာစဉ်းစားကြရဖြစ်လာတာပေါ့ nitrate ကြတော့လူတွေစဉ်းစားလို့ဘာလို့ဖြစ်စေရဲ့သဘောရှိတာပေါ့နော်ဆိုတော့ဒါကတော့ another test ဆောင်ကြည့်ရမယ်ကျွန်တော်ကလည်းရေရင်းတင်းရှိရပဲကျွန်တော်ယူခဲ့တာဒီလိုတွေ့ရေရင်းညာကြီးစစ်ကြည့်ရလေပေါ့အဲ့တော့ဆိုတော့အဲ့နောက်ပတ်ပတ်လေးရေတင်းနေမှာတော့တကယ်တက်နိုင်ရင်တော့ပြန်စစ်ဖို့လိုတာပေါ့
မြန်မာရဲ့ငါးလွတ်တဲ့ဒလီကြောင့်တဘာဝဝင်းချင်ဂေဟစနစ်မထိကဲစေဖို့ဘာတွေလှုပ်ဆောင်နိုင်ပါသလဲ
ဒီမျိုးမှာဖြစ်တော့တဲ့ဟာကိုနမူနာယူပြီးတော့ကတော့ငါးလွတ်တာတွေဆင်ကျင်တဲ့ငါးစာကိုကျွေးတဲ့အခါမှာလည်းသင်းသင်းလေးလုတ်တဲ့နယ်ဆိုတာလေးကိုသတိပေးတယ်ပါလေအဲ့တော့သူအိုးနဲ့သူဆံမမြတဲ့အချိန်မှာဒါဖြစ်သွားတဲ့သဘောပေါ့နော်ဒီလိုကန်နီကတူရစ်ဆိုင်တီလို့တော့ပြောလို့ရတယ်ပြောလေကောင်းပါကျွန်တော် water front area ရရတာမျိုးရှိရလေရေရှိတဲ့နေရာမှာအိမ်တွေသူတွေအိမ်တွေစောက်ကြတယ်နောက်မျိုးလဲမှာဒီလိုရေကန်ကြီးရှိရဲဆိုရင်ဒီလဲမှာမြေပြေရကောင်းတယ်ဆိုတော့သူကဒီ landscape အပြင်လည်းနေရာရှုခင်းရလဲသူကစားဖို့ရှိလို့သူကတိုင်းနဲ့ပါဆက်တဲ့ခါကျတော့ဒါသူတို့ကိုကြည့်ကြပါဘောအဲ့လိုအများကြီးမှဒီလိုမျိုးခင်ရမြတီပျောက်သွားတယ်ဆိုတာတော့မသိတော့ဘူးဘော
စိန်လန်းအမိမြေအဖွဲ့ကဥဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်နေရတာဖြစ်ပါရဲ့ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုကိုအောင်လွင်ဦးကတလဲကြေညာပေးပါအောင်ရှင
်စီရဲနိုင်ငံရှေ့ပိုင်းက assistant စစ်သွေးကြွားလေးထိန်းချုပ်ထားတဲ့နောက်ဆုံးနေမြေတစ်ခုဖြစ်တဲ့ backus ယောကနေအရက်သားတွေလိုက်ပလာတဲ့ truck ကားတွေထွက်ခွာလာတာကိုဒီကနေ့တွေ့ကြပါတယ်ဒီချိန်တုန်းကပဲတနက်တန်တွေညမောင်းတပ်ဖွဲ့ရဲ့စစ်လေယာဉ်တွေနဲ့ drone ယာဉ်တွေရဲ့အသံတွေကိုလည်းကြားနေကြရတာပါသမ္မတထရန်နှစ်ရှည်ချန်ပီပုဂ္ဂိုလ်တူဖြစ်တဲ့ရောဂျာစတုန်းကိုအထူးစုံစမ်းရေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးလူစုရှင်များထုတ်ဖော်မပြောဖို့တရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။သူရဲ့အမိန့်ကိုကင်ထရယ်စစ်ဆေးရတဲ့တရားစီရင်အမျိုးသမီးရဲ့ရုပ်ပုံပေးမှာတနက်ပြစ်မှတ်လို့ပုံနဲ့တွဲပြီးလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့အတွက်ကြာသာဘင်းတွေကတရားရုံးမှာသူ့ကိုအမိန့်ထုတ်တားမြစ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်တော်စုထဲမှာချမ်ဖက်ဝါရာဇွန်းနဲ့လူမျိုးများတေးချီအောင်တက်ခတ်ဖို့ကြံစည်သူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကန့်ချီဆောင်တပ်ဖွဲ့ဝင်တူကိုပြည်သူတရားသူကြီးကအမှတ်ခံပေးဖို့ညှင်းဆန်လိုက်ပါတယ်။ဒီလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲဆိုနိုင်မဲ့အချက်လက်တွေကိုတင်ပြနိုင်မဲ့သတင်းတစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟာဆန်ကိုအမှတ်ခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့မေလန်ပြည်နယ်ကတရားသူကြီးကမနေ့ကတည်းကဆုံးဖြတ်လိုက်တာပါ။မတိမငြိမ်းချင်တွေကြုံနေရရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြပါလို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုကြီးကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်နိုင်ငံတကာကအမြင့်ချခြင်းနဲ့ရှုမြင်မှုလိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မင်းကောမှာထည့်သွင်းပြောဆိုထားတာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ ဒီနောက်ကနော်လီယပ်ဖြစ်ပါတယ်ရှင်ကျွန်မကဆူမိုမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုက်တိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.